အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအာဏာရှင်တွေအစိုးရတွေအပါအဝင်ဘယ်သူမှရှော့တွက်လို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့ဂျပန်နိုင်ငံယိုကိုတာလေတပ်အခြေစိုက်စခန်းကတပ်ဖွဲ့ဝင်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးနဲ့ကုန်သွယ်ရေးကိုအဓိကထားမယ်လို့ခန့်မှန်းထားကြတဲ့သတင်းနှစ်ပတ်နီးပါးကြာအာရှခီးစီအစပိုင်းမှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုပြောဆိုပေးမယ်လို့လဲသမ္မတရဲ့မှတ်ချက်တချို့ကတော့အထူးကြံနိုင်ငံကိုရည်ညွှန်းသတိပေးချက်အဖြစ်လဲရှုမြင်ရပါတယ်။အပြစ်မဲ့သူတွေကိုနိုင်စားခြင်းနဲ့မင်းဆုံးမြင့်ညစ်တွေအာဏာရှင်တွေရဲ့အကြီးမားဆုံးချိမ့်ချောက်မှုကြီးအဖြစ်လဲအမေရိကန်တပ်ဖွဲ့ဝင်တွေကိုသမ္မတကရည်ညွှန်းပြောဆိုခဲ့ပါတယ်။ယိုကိုတာစခန်းမှာမင်းကွန်းပြောအပြီးမှာတော့သမ္မတကမရင်းဝမ်းရဟတ်ရင်နဲ့25မိနစ်တာပြန်တမ်းပြီးတူချိုမျိုးတော်အနီးကကာဇူမီကာစာကီကောင်Country Club ကိုတွားရောက်ခဲ့ပါတယ်2020ပြည့်နှစ်တိုကျိုအိုလံပစ်ပွဲတော်ဂေါက်တီးရိုက်ပြိုင်ပွဲကျင်းပမယ်အဲ့ဒီဂေါက်ကွင်းမှာအမေရိကန်သမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုခဲ့တာပါဂေါက်ကလပ်မှာဂေါက်ဆောင်နှုတ်တို့နေ့လယ်စာစပြီးဂျပန်ကြီးစားဂေါက်တီးကစားသမားဟီဒေကီမတ်ဆူယာမာနဲ့အတူဂေါက်ဆောင်နှုတ်တို့ဂေါက်တီးရိုက်ခဲ့ကြပါတယ်ဂေါက်တီးဟန်ရင်မြောက်ကိုရီးယားကိစ္စအနေအချင်းဆွေးနွေးခဲ့ကြတယ်လို့လည်းတာဝန်ရှိသူကပြောပါတယ်ဒီကနေ့တင်းနှင်းကလေးနဲ့ညစာစားချိန်နဲ့မနေ့ဖြန်တင်းနှင်းလာနေတွေ့ဆုံဆွေးနွေးတဲ့အခါမှာလဲထပ်ပြီးတော့ဆွေးနွေးဖို့ရှိနေပါတယ်။ခီးစဉ်နှောင်းပိုင်းဖိလစ်ပိုင်နိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ APEC အစည်းအဝေးတက်ရောက်တဲ့အချိန်မှာလဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးခြားတွေ့ဆုံမှုမျှော်လင့်ထားကြောင်းလဲသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်။